မန္တလေးရဲ့နာပုံတက်ကတော့ကျောင်းဝင်းအတွင်းအစိုးရစန့်ကျင်ရေးစိတ်မုတ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဘာကတမြအဖွဲ့ချုပ်ဝင်းတချို့ကိုဒီကနေ့ညနေမှာပဲအာဏာပိုင်တွေဖမ်းဆီးသွားပါတယ်ဒီတော့အတွင်းရန်ကုန်မြို့လယ်မှာမနေ့ကဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေထဲကခေါင်းဆောင်ချုပ်ကိုလည်းပုံမှန်ဆက်ချင်းနဲ့တရားစွဲအမှုဖွင့်ထားတာတွေ့ရပါတယ်ဆက်သွယ်ဆောင်စမ်းထားတဲ့ နိုင်ငံမှာစေးနဲ့မှုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မန္တလေးရတနာဘုံတက္ကသိုလ်ရဲ့ចောင်းသားတက်မကဥက္ကဋ္ဌကိုနိုင်ရဲဝေဒုဥက္ကဋ္ဌကိုအောင်ဆန်းဦးနဲ့အဖွဲ့ဝင်ကိုจิตတူတို့၃ဦးကိုဒီကနေ့နေ့လယ်ပိုင်းကအရင်ဦးဆုံးဖမ်းဆီးသွားတာဖြစ်ပြီးအခုတော့ဦးဘိုအချင်းထောင်မှာထိန်းသိမ်းထားတာဖြစ်တယ်လို့အဖမ်းခံရသူတွေကိုလိုက်လံကူညီပေးနေတဲ့မတ်အမန်ညီကပြောပါတယ်
ဟာပေါ်နိုင်ရဲ့ဝေရပထမဦးဆုံးကျွန်တော်ဖုန်းဆက်လိုက်တယ်အမေသားကိုဖမ်းပြီးတဲ့ကောင်းအမလားပူရရဲ့စကမ်းမှာအခုဖမ်းထားတယ်တဲ့ဆိုပြီးဖုန်းပြောပြီးချင်းဖုန်းကကျသွားပါလေအကျတော့ခဏနေတော့အောက်ဆန်းဦးကဖုန်းဆက်တယ်အမေမပူနဲ့သားတို့လိုက်သွားမယ်သားတို့ကြောင်းနေမှာဆိုတော့အဲ့ဒီမှာခဏနေတော့တခါအောက်ဆန်းဦးနဲ့ဂျတူးကိုလည်းကြောင်းထဲကနေဖမ်းသွားပါလေရဲကဝင်ဖမ်းသွားပါလေရဲနာဘုံတက်ကိုကြောင်းထဲမှာဖမ်းသွားပါလေဖမ်းသွားတယ်ဆိုတာပြီးတော့ကျွန်တော်ကထောင်ပေါက်ကိုလိုက်ပါတယ်ကျွန်တော်တကယ်ချင်းနေရာရဲစကမ်းကိုလိုက်ပါတယ်အထောင်ပေါက်မှာကျွန်တော်ကလေးတွေနဲ့တွေ့ပါတယ်ကလေးတွေကပြောလဲဆိုတော့ရဲကဝင်ဖမ်းတာသားတို့ကိုခေါင်းတွေကိုရိုက်တယ်မေးတဲ့ဆဲပါတယ်တဲ့သူတို့ကိုပုံမှန်ချက်ထားတာကတော့143ရဲ143ရဲ905ခါခွေးရဲ့ပုံမှန်ချက်ရှိရဲ့တက်ထားပါရဲ့
ဇူလိုင်လ1ရက်ညနေပိုင်းမှာလဲရတနာဘုံတက္ကသိုလ်တက်မကအဖွဲ့ဝင်နောက်တူဦးဖြစ်တဲ့ကိုညံလင်းထက်ကို4ရောက်မြောက်ဖြစ်ထပ်မံဖမ်းဆီးသွားတယ်လို့မတ်အမန်ကြီးကပြောပါတယ်ဘာကြောင့်ဖမ်းဆီးတယ်ဆိုတဲ့အကြောင်းရင်းအတိအကျမသိရသေးပေမဲ့တောင်းအုံနိုင်ရမှာစေးနဲ့မှုတ်ခဲ့မှုနဲ့ဆက်နွယ်နိုင်တယ်လို့မတ်အမာနီကပြောပါတယ
်။သူတို့ကတော့ပြောပါတယ်အဲ့ဒီစေးမှုတ်ခဲ့မှုလို့တော့ပြောပါတယ်။ရနာုံတက်ကတော့ကအုံတိုင်းမှာရှိ။အဲစာတန်းကတော့ဒီဦးသိန်းစိန်အစိုးရသူတို့အလိုမရှိဘူး။အကြောင်းသားတွေအကျန်းဖက်ဖြိုခွင်းတာကိုလည်းသူတို့အလိုမရှိဘူး။အကျန်းဖက်တဲ့အစိုးရကြောက်ဆုံးပါပြီပေါ့နော်။အဲ့ဒီဟာကိုတော့မှုတ်တာတော့ကျွန်တော်လည်းမျက်စိနဲ့တက်အပ်တော့မမြင်ရဘူးပြဒါပေမဲ့ကျွန်တော်ရဲ့ Facebook ပေါ်မှာတက်လာတာပဲကျွန်တော်ဖတ်လိုက်ရတာ
မန္တလေးမှာဖမ်းဆီးထားတဲ့ဒီចောင်းသားတွေကိုဇူလိုင်လ14ရက်နေ့မှာတရားရုံးထုတ်စစ်ဆေးသွားမယ်လို့သိရပါတယ်ဒီတော့တွင်တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းလွှတ်တော်မှာပါဝင်နေတဲ့ကိစ္စចောင်းသားတွေကရန်ကုန်မြို့မှာမနေ့ကကန့်ကွက်ဆန္ဒပြခဲ့တာကြောင့်ចောင်းသားကောင်းဆောင်5ဦးကိုပုံမှန်18နဲ့တရားဆွဲထားပါတယ်တရားအစွဲခံရတဲ့အထင်းမှာကိုစရာလွင်ကိုပန်ရဲသူကိုနန်းလွင်နဲ့အခြားနှုတ်ဦးပါဝင်ပါတယ်ဗဗဲရန်နဲ့ကြောက်တရာရဲစခန်းတွေကသူတို့ကိုတရားစွဲဆိုထားတယ်လို့ကိုပန်ရဲသူကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီဥမာဆက်ရှင်နဲ့တရားစွဲထားလို့ပြောပါတယ်ဟောတရားကြီးရဲ့တရားအကြောင်းကြားနေတာမရှိသေးဘူ
းလွှတ်တော်တွင်မှာတက်မတော်သားကိုစလေ25ရာခိုင်နှုန်းရှိနေတာကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာအခက်အခဲကြုံနေရတဲ့အတွက်သူတို့အနေနဲ့ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ရတာဖြစ်တယ်လို့ကိုပန်ရဲသူကပြောပါလေ
တက်တော်တယ်မှာရွေးရောက်ဖို့မဟုတ်တဲ့အမျိုးကြီးရောက်နေတဲ့ပြဿနာကဒီမျိုးကြီးဆန်တော့နဲ့မမီဘူးတဲ့ပြောရဲဆရာတက်တော်ရဲ့စကားတွေတက်တော်တယ်မှာမရှိသေးဘူးတက်တက်ကတိုင်းပြည်သားဝင်လို့ပြရမှာဒီဥပဒေကြီးတွေအချုပ်အခြာတွေဝင်ပါနေတဲ့ဒေသတွေကမကြောက်ဘူးနောက်ဆက်ကဒီ136လို့ခေါ်တဲ့ဥပဒေကြီးကြည့်ရမှာ65ကျန်းကျန်းနဲ့ကျော်မှပြင်ဆင်ရမယ်ဆိုတာအချက်အဲ့တော့အဲ့ဒီတက်တော်တယ်မှာထောက်ခံပြီးလူကြီးတွေဘယ်တော့ပဲများများကျတဲ့ကစတန်ကလေးတရားမထောက်ခံရတဲ့ဒီဥပဒေလောကပြင်းထန်ရတဲ့အခြေအနေ။အဲ့တော့ကျွန်တော်ဒီလိုတဲ့လောကပြင်းထန်ရတဲ့ဥပဒေအားလုံးတို့ကိုကျွန်တော်ဒီဥပဒေထဲမှာအလုံးမရှိပါဘူး
။ရန်ကုန်ကចောင်းသားကောင်းဆောင်5ဦးကိုတရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးအတည်ပြုချက်ရယူနိုင်ဖို့တက်ဆိုင်ရာတာဝန်ရှိရဲအရာရှိတွေကို VOA ကဆက်သွယ်ခဲ့ပေမဲ့အခုချိန်ထိအဆက်အသွယ်မရခဲ့ပါဘူးခင်ဗျာ။